ဒီမှာနိုင်ငံကဒုက္ခသစ္စာတိမှာဆုံဆိုးနာယောဂပြန့်နှံ့ဖြစ်ပေါ်ရတာကိုဘုံညိကုသပေးဖို့အတွက်ဒီကိနိုင်ငံကဆရာဝန်တွေသူနာပြုတွေနဲ့မိသက်သမားတွေစုစုပေါင်းအယောက်40ကျော်ပါတဲ့အဖွဲ့ဟာဒီမှာဒီနိုင်ငံကိုဂျာဇာဘီနီကထွက်သွားပြီလို့ UK ရုပ်သံဌာန Sky News ကပြောပါတယ်။ဆုံဆိုးနာယောဂကြောင့်လူမှားလာတဲ့အခါဆိုရင်ဒုက္ခသည်20ကျော်သေဆုံးခဲ့ပြီးနေ့စဉ်ယောဂဖြစ်ပွားသူ150ကျော်ရှိတယ်လို့ Sky News ကပြောပါတယ်။ UK ရဲ့ကုညီကုသရေးအဖွဲ့ထဲမှာပါတဲ့သူနာပြုတူက
really distressing at times. I know that as a pediatric nurse and as a mum.
ဒါဟာတကားတကားမှတကယ်ကိုစိုးရိမ်ပူပန်စရာဖြစ်မယ်လို့ထင်ပါတယ်။ကလေးငယ်တွေကိုပြုစုဆောင်ရွက်ရတဲ့သူနာပြုတူအနေနဲ့မိခင်တူအနေနဲ့ကျွန်မသိတာကတော့ကိုယ်ကလေးတွေနာပြားမကျန်းဖြစ်တဲ့အခါစိုးရိမ်ပူပန်ရတယ်ဆိုတာပါပဲ။စုံစုံနာကူးစက်ခံထားရတဲ့ကလေးငယ်ရာပေါင်းများစွာရှိပြီးအဲ့ဒီအထက်က85000ကျပ်လုံးဟာအသက်15နှစ်အောက်အရွယ်လေးဖြစ်တယ်လို့ကျွန်မတို့သိထားပါတယ်။လူတွေအနေနဲ့တကယ်ကိုစိုးရိမ်ပူပန်နေကြမှာဖြစ်ပြီးအဲ့ဒါကမြင်ရခဲ့တဲ့ကိစ္စပါလို့သူနာပြုဘက်ကီဖလက်ကပြောပါတယ်။အခုသွားကြမယ့်အဖွဲ့တွေကလူတွေအနေနဲ့သူတို့ကြုံတွေ့ရမယ့်အခက်အခဲတဲ့အခြေအနေတွေကိုရင်ဆိုင်နိုင်ဖို့အတွက်စနစ်တကျတင်နန်းပေးခဲ့ကြတာပါ။အခုသွားတဲ့ UK အဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာတရင်6ပတ်ကြာကူညီလှုပ်ဆောင်ပေးကြမှာဖြစ်ပါတယ်။